ဆီးရီးယားဆိုရတဲ့မှာတိုက်ခိုက်ကုစလေတွေပါဖို့ဆိုတဲ့အမေရိကန်ရဲ့အဆိုပြုချက်ကိုသဘောတူတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောပြီးမယ်ဆီးရီးယားသမ္မတဘရှားအယ်အဆတ်ရာထူးကချက်ချင်းဆင်းပေးဖို့ဆိုတဲ့အချက်ကိုရုရှားကလက်မခံပါဘူးရုရှားနိုင်ငံစိန့်ပီတာစဘတ်နိုင်ငံတကာစီးပွားရေးဖိုရမ်မှာ CNN သတင်းတောက်ဖရီဒ်ဇကာရီးယားရဲ့အကြောင်းအရာပေါင်းစုံနဲ့ပတ်သက်ပြီးမေးမြန်းမှုတွေထဲမှာအခုလိုထည့်ပြီးပြောသွားတာဖြစ်ပါတယ်ဆီးရီးယားနိုင်ငံမှာအခြေခံဥပဒေသစ်ထွက်ပေါ်လာဖို့အဲ့ဒီဥပဒေသစ်ကိုကျင့်သုံးပြီးတော့ဆိုရတဲ့မှာအဆင့်ဆင့်အသစ်ရွေးချယ်နိုင်မှုနဲ့သာဆီးရီးယားနိုင်ငံထဲမှာဒီမိုကရေစီပေါ်ထွန်းလာမယ်တခုတည်းသောနည်းလမ်းဖြစ်တယ်လို့ရုရှားသမ္မတကပြောဆိုပါတယ်။ဆီးရီးယားနယ်မြေတွေကိုတလက်မှမကြံပြန်သိမ်းယူမယ်ဆိုတဲ့ဆီးရီးယားသမ္မတအဆက်ကြီးပြောဆိုချက်နဲ့ပတ်သက်ပြီး CNN သတင်းတောက်ရဲ့မိကုံးကတော့ရုရှားသမ္မတပူတင်ကမဖြေခဲ့ပေမဲ့ဆီးရီးယားရေးမှာအမေရိကန်တွေအပါအဝင်ပတ်သက်တဲ့လူအလုံးဆွေးနွေးညှိနှိုင်းဖို့လိုအပ်တယ်လို့ပြောပါတယ်။အမေရိကန်တွေလို့ပြောတဲ့အခါမှာရုရှားသမ္မတပူတင်ကကျွန်တော်တို့ရဲ့မိဖက်တွေလို့သုံးနှောက်နေတာလည်းဖြစ်ပါတယ်